ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ရေးကိုဦးစားပေးလှုပ်ဆောင်တဲ့လုပ်ငန်းစဉ်အဖြစ်ချမှတ်ဆောင်ရွက်ပေးဖို့အာဆီယံနဲ့နိုင်ငံတကာကောင်ဆောင်တွေကို2020ရွေးကောက်ပွဲနှစ်နှစ်ပြည့်တဲ့နေ့မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုက်တွန်းလိုက်ပါတယ်။အာဆီယံအထူးကိုယ်စားလှယ်အပါအဝင်မြန်မာအရေးကိုယ်စားလှယ်အားလုံးဒေါအောင်ဆန်းစုကြည်နဲ့လွတ်လပ်စွာတွေ့ဆုံဆွေးနွေးအဖြစ်ရှာမှတ်တာလက်တွေ့ကျမဲ့ပြဿနာပြည်လည်ရေးလမ်းစာရနိုင်မယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အချက်အသေးတွေနဲ့ပတ်သက်လို့လက်တလောပြဿနာပြည်လဲရေးကိုရာရှေ့ရှုပြီးဦးစားပေးဆောင်ရွက်တာဟာဒီမိုကရေစီအရေးလူအခွင့်အရေးကိုထိခိုက်ပျက်သုံးစေနိုင်တဲ့အကြောင်းနဲ့အနာဂတ်မြန်မာနိုင်ငံကိုအနိုင်ထိုင်ယုံနေစီတွန်းပေါ်ရရောက်စေနိုင်ကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကြေညာချက်မှာပြောဆိုထားပါတယ်။ပါတီဝင်တွေအပါအဝင်နိုင်ငံရေးလှုပ်ရှားမှုတွေကိုစစ်တပ်ကဖိနှိပ်မှုတွေဆက်လက်လှုံ့ဆော်နေပေမဲ့မူလ NLD ပါတီရဲ့သဘောရအတိုင်းပဲရှေ့ဆက်သွားမယ်လို့ NLD ကအနယကိုစလဲတူဖြစ်တဲ့ဥပပိုလ်ဦးက VOA ကိုပြောပါတယ
်။စစ်အာဏာရှင်ချုပ်ငင်းရေးဟာနံပါတ်1ဦးစားပေးမှရှိပါတယ်။စစ်အာဏာရှင်ချုပ်ငင်းရေးနဲ့သူပြည်ထောင်စုသစ်တစ်ခုပေါ်ထွန်းရေးနော်စစ်မှန်တဲ့နော်ဖက်ဒရယ်ပြည်ထောင်စုသစ်တစ်ခုပေါ်ထွန်းရေးဆိုတာကိုကျွန်တော်တို့ဥထိပ်ပန်ထားပါတယ်။ရေကောက်ပွဲကျွန်တော်တို့ကြီးညာစတန်းမှာပါခဲ့တဲ့အတိုင်းပါပဲ။နော်အဲ့ဒီတိုင်းကိုကျွန်တော်တို့ဆက်လက်ပြီးတော့ခြေတက်သွားမှာဖြစ်ပါတယ်ခင်ဗျာ
NLD ရဲ့ထုတ်ပြန်ချက်မှာတော့ NLD ဟာ2020ရွေးကောက်ပွဲရဲ့မဲဆန္ဒနဲ့920မှာ82%တဒမလေးရခိုင်နှုန်းထောက်ခံမှုရခဲ့တယ်လို့ပြောပါတယ်စစ်တပ်ကတော့ NLD အနိုင်ရတဲ့မဲရလတ်တွေမှာမာရွေးမှုတွေရှိတယ်မဲမတမာမှုတွေရှိနေတယ်ဆိုပြီးရွေးကောက်ပွဲရလတ်ကိုပယ်ချထားပါတယ်ရွေးကောက်ပွဲမဲရလတ်ကိုမာရွေးတယ်လို့စစ်ကောင်စီဘက်ကပြောလာပြီးတဲ့နောက်မှာအာဏာဖီဆိုင်ရေးလှုပ်ရှားသူတွေကိုဖြိုခွဲဖမ်းဆီးထောင်ချခဲ့တယ်လို့တချို့ကိုနှိပ်စက်ပြီးတော့တပ်ဖြတ်တာတွေလှုပ်ဆောင်ခဲ့တယ်လို့ NLD ဘက်ကပြောပါတယ် NLD ပါတီရုံးချုပ်အပါအဝင်ရုံးခွဲတွေအချိန်ပေါင်း120လောက်ကျူးကျော်ဝင်ရောက်ခံရပြီးပါတီဝင်တွေနဲ့ပါတီဝင်190ကျော်ရဲ့နေအိမ်တွေလည်းချိတ်ပိတ်သိမ်းဆည်းခံရတယ်လို့ NLD ကထုတ်ပြန်ခဲ့တာပါဒါကြောင့်လဲစစ်ကောင်စီကလုပ်ဖို့ကြိုးစားနေတဲ့ရွေးကောက်ပွဲကို NLD ဘက်ကလက်ခံအသေးမပြုမှမဟုတ်ဘူးလို့ပြောပါတယ်။အာဆီယံနဲ့ကမ္ဘာကောင်ဆောင်တွေအနေနဲ့လဲဦးစားပေးပြီးတော့ဆောင်ရွက်တဲ့ကိစ္စရပ်တွေထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့လွတ်လပ်စွာတွေ့ဆုံဆွေးနွေးအဖြစ်ရှာနိုင်ဖို့လိုတဲ့အကြောင်းလဲ NLD ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒါမှပဲလက်တွေ့ကြတဲ့ပြဿနာပြည်လဲရေးလမ်းစာကိုရရှိနိုင်လိမ့်မယ်လို့ NLD က2020ရွေးကောက်ပွဲနှစ်နှစ်ပြည့်တဲ့နေ့ကြေညာချက်မှာဖော်ပြထားတာပါ။စစ်ကောင်စီဖက်ကတော့2020ပြည့်နှစ်ရွေးကောက်ပွဲမှာမဲမတမာမှု70တန်းကျော်ရှိတယ်လို့စွပ်စွဲထားပြီးရွေးကောက်ပွဲရလဒ်ကိုစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကပယ်ဖျက်ခဲ့ပါတယ်။ NLD ကောင်ဆောင်တွေအပါအဝင်အဖွဲ့ဝင်အများအပြားကိုလှဆမှုရွေးကောက်ပွဲအပေါ်မလျော်ဩဇာသက်ရောက်စေမှုတွေနဲ့တရားစွဲအရေးယူခဲ့ပါတယ်။နိုင်ငံတကာကရောပြည်တွင်းလှိလာဆောင်ကြည့်ရေးအဖွဲ့တွေကပါဒီရွေးကောက်ပွဲဟာလူအချက်တချို့ရှိပေမဲ့လို့လှလမျက်သားတဲ့ရွေးကောက်ပွဲဖြစ်တယ်လို့ရွေးကောက်ပွဲအပြီးမှာအစိုးရခန်းစားတွေထုတ်ပြန်ခဲ့ကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလှလတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အချက်အသေးကိုပုံမရှိကြစေပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်အေးချမ်းသာယာရေးကိုနှောင့်နှေးကြံ့ကြစေမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။